ါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြပနေပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ COVID ကာကွယ်ဆေးလှုပ်ဝက်ချက်ခိုးယူဖို့ဟက်ကာတွေစ조사ဆိုတဲ့သတင်း Android Message အတွက်လုံခြုံတဲ့နေပညာကို Google စမ်းသပ်ဆိုတဲ့သတင်းလိမ့်လို့ရတဲ့ Display ပါဝင်တဲ့18လက်မ LG Laptop ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ COVID ကာကွယ်ဆေးလှုပ်ဝက်ချက်ခိုးယူဖို့ဟက်ကာတွေစ조사ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်အစိုးရကထောက်ပံ့ထားတဲ့တရုတ်ရုရှားအီရန်နဲ့မြောက်ကိုရီးယားဟက်ကာတွေကကာကွယ်ဆေးလှုပ်ဝက်ချက်ခိုးယူဖို့ကြံစည်နေပါတယ်ဒါဟာညံနာပစ္စည်းဆိုင်ရာစစ်ပွဲတစ်ခုလို့လုံခြုံရေးသုတေသီကဖော်ပြခဲ့ပါတယ်ဟက်ကာတွေကကာကွယ်ဆေးစစ်ဆေးမှုရလဒ်တွေကိုယူဖို့စ조사နေပါတယ်ကာကွယ်ဆေးထုတ်လုပ်မှုအချက်လက်တွေကိုရယူလိုနေတယ်လို့တွန်းကျင်သူတွေကပြောထားပါတယ်အခုအချိန်မှာကာကွယ်ဆေးထုတ်လုပ်တဲ့အထိအများပြည်သူစီထုတ်ပြန်မှုကိုပိတ်ထားပါတယ်အရင်တုန်းကတော့ဟက်ကာတွေရဲ့ရည်ရွယ်ချက်ကကာကွယ်ဆေးထုတ်လုပ်မှုနောက်ကွယ်လှုပ်ဝက်ချက်ရယူဖို့ပါပဲဟက်ကာတွေကကမ္ဘာတဝန်းကဈေးကုမ္ပဏီရပေါင်းများစွာသုတေသနဓာတ်ခွဲနဲ့ကျန်းမာရေးဌာနတွေကိုပြင်းထန်တိုက်ခိုက်ထားပါတယ်အနောက်တိုင်းထောက်လန်းရေးအေဂျင်စီကလည်းစိုက်ဘာတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ရုံးကန်နေရပါတယ်ဗြိတိန်ရဲ့အမျိုးသားစိုက်ဘာလုံခြုံရေးစိုက်ဘာကအရေးပါတဲ့အဥ္စာပစ္စည်းတွေကာကွယ်ဖို့ဆုံးဖြတ်ထားတယ်လို့ပြောထားပါတယ်ဒါပေမဲ့အများပြည်သူအတွက်အရေးပါတဲ့အစိတ်အပိုင်းနည်းနည်းကိုပဲကာကွယ်နိုင်စွမ်းရှိပါတယ်ဆက်လက်ပြီး Android Message အတွက်လုံခြုံတဲ့နည်းပညာကို Google စမ်းသပ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Google ဟာ SMS နေရာမှာ Right Communication Service Support စနစ်စံချိန်စံညွှန်းအတွက် End-to-End Encryption ကိုထည့်သွင်းလိုက်ပါတယ် RCS လို့အမည်ရတဲ့နည်းပညာကရှေ့ကျနေပြီဖြစ်တဲ့ SMS နေရာအဆောင်ထိုးသွားပါမယ်နည်းပညာမှာစာရိုက်နေချောင်းပြတဲ့ညွန်ကိန်းတိနေရဝေမျှမှုပုံမှုရှေလျားတဲ့ message နဲ့ media ထောက်ပံ့မှုကောင်းကောင်းတွေပါလာပါမယ် wifi အသုံးပြုပြီးအရေးသွေးမြင့် video နဲ့ဓာတ်ပုံတွေပေးပို့နိုင်ပါတယ်စက်တွေရေးကုမ္ပဏီတွေကတော့ RCS ကိုတော့စိတ်ဝင်စားပုံမရပါဘူးဒါကြောင့် Google ကတန်တက်အရေးအတွက်နဲ့ပဲထောက်ပံ့ပေးပါသေးတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့လိမ့်လို့ရတဲ့ display ပါဝင်တဲ့18လက်မ LG laptop ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်မကြသေးခင်ကကြေညာခဲ့တဲ့ Oppo ဖုန်းနဲ့ TCL Concept ဖုန်းတွေမှာလိမ့်လို့ရတဲ့ display ပါဝင်လာပါတယ်။မျက်နှာပြင်လိမ့်လို့ရတဲ့မျိုးဆက်သစ်စမတ်ဖုန်းတွေကမဝေးတော့ပါဘူး။ LG ကမျက်နှာပြင်ခောက်လိမ့်လိုက်လို့ရတဲ့တန်ဖိုးကြီး TV ကိုလည်းဒေါ်လာ6000နဲ့စတင်ရောင်းချနေပါတယ်။ဒါ့အပြင်မကြသေးခင်က Relevant နာမည်နဲ့ Smart ဖုန်းကိုလည်းမှတ်ပုံတင်ထားပါတယ်။LG ရဲ့နောက်ဆုံးမိုဘိုင်းခွင့်တစ်ခုကတော့ laptop ပုံစံဖြစ်ပြီးတော့18လက်မ display ကိုလိမ့်လို့ရတယ်လို့သိရပါဗျ။အဲ့ဒီ display ကို 3.3 လက်မအထိလိမ့်ပြီးတော့ဘယ်နေရာမှာမဆူဖြတ်နိုင်ပါဗျ။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝန်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။